ရန်ကုန်မြို့ရောက်တိုင်းသားလူမျိုး16မျိုးဟာတိုင်းသားလူမျိုးများထွေထွေသပိတ်ကော်မတီကိုဖွဲ့စည်းပြီးဒီကနေ့ဆန္ဒပြပွဲမှာပူပေါင်းပါဝင်ခဲ့ကြတာပါလက်ရှိတိုင်းသားလူမျိုးများထွေထွေသပိတ်ကော်မတီကဆောင်ရွက်ခဲ့တဲ့အခြေအနေကိုနာဂတိုင်းသားလူငယ်တဦးဖြစ်တဲ့ကိုခါနူးက VOA ကိုအခုလိုပြောပါတယ်
အခုလောလောဆယ်တော့ကျွန်တော်တို့ဒီကရင်အမျိုးသားနေဖြစ်တဲ့လို့ကရင်အမျိုးသားတွေဥဆောင်ပြီးတော့ကျွန်တော်တို့ဒီမြေနေကုန်းကနေဒီရွှေကုန်းတိုင်အထိခြေတက်ပြည်ဆန္ဒပြတာဖြစ်ပါတယ်ကျွန်တော်တို့ရဲ့ဘုံတော်သူညချက်ကဆက်အနာရှင်စနစ်ဖျက်သိမ်းဖို့ရ2008အခြေခံဥပဒေဖျက်သိမ်းဖို့နောက်ပြီးဖက်ဒရယ်ဒီမိုကရေစီစနစ်ပြည်ထောင်စုကြီးတည်ထောင်ဖို့နဲ့နောက်ဆုံးတော့ဒီမတရားဖမ်းဆီးခံပြည်သူများအားလုံးလွတ်ပေးဖို့အတွက်ကျွန်တော်တို့တောင်းဆိုပြီးတော့ခြေတက်ဆန္ဒပြတာဖြစ်ပါတယ်
ရန်ကုန်မြို့ရောက်တိုင်းသားလူမျိုးတွေဟာမနေ့၈နှစ်ရီမှာမြင်းညီကုန်းကဘရုံမာပန်းချံမှာစူဝေးဟောပြောကြပြီးနောက်ရွှေကုန်းတိုင်းကိုခြိတက်ကြရမှာလူဦးရေ10,000လောက်ပါဝင်မယ်လို့စီစဉ်သူတွေကခန့်မှန်းထားကြပါတယ်ဘရုံမာပန်းချံဟောပြောပွဲမှာတော့2015ခုနှစ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်လက်ဖြင့်လက်ရှိရန်ကုန်တိုင်းဒေသကြီးကကရင်တိုင်းသားရေးရဝန်ကြီးအဖြစ်ရွေးချယ်ခံထားရသူလည်းဖြစ်တဲ့နော်စုစန်းနာလှလှဆိုးကဟောပြောခဲ့ပါတယ
်ပြီးခဲ့တဲ့ဆိုးရဖြစ်ပါတယ်ကျွန်မလူတော်ကိုစေတယောက်ဒီနဲ့ဘာနဲ့လုံးလုံးတာဝန်ထမ်းဆောင်ခဲ့လဲဒါပေမဲ့2008ဖွဲ့စည်းပုံဥပဒေအောက်မှာကျမတို့ဘာမှလုပ်ခွင့်မရခဲ့ပါဘူးကျမတို့တိုင်းသားတွေရဲ့တောင်းဆိုမှုဟာ2008အောက်မှာပဲမင်းမိန်ပြောက်ပယ်ခဲ့ရတာကျမရဲ့ကိုယ်ထွေပဲဖြစ်ပါတယ်အဲ့တော့ကျမတို့2008ဖွဲ့စည်းပုံဖက်သရေကိုလည်းရဲရဲဝံ့ဝံ့ထောက်ခံပါတယ်လို့ပြောလိုပါတယ်
ရခိုင်တိုင်းရင်းသားကိုယ်စားလှယ်တဦးကလည်း2008ဖွဲ့စည်းပုံကြောင့်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမှာအဟံအကြားတွေကြုံနေရတဲ့အခြေအနေကိုအလေးထားပြောကြားခဲ့ပါတယ်
။အခုလက်ရှိအနာဂတ်ဒီအနေနဲ့လည်းပဲကျွန်တော်တို့အခု $20လေးကာလမှာလည်းပဲတတိပြုရမယ့်အချက်တွေရှိပါတယ်။ကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကိုလုံးဝပြန်ဝင်လို့မရပါဘူး။အဲ့ဒါအရေးကြီးပါတယ်ပေါ့နော်။ဒါကိုလည်းပဲကျွန်တော်ဒီနေရာမှာထပ်တောင်းပြောချင်ပါတယ်ရှင်။
ကချင်တိုင်းရင်းသားကိုယ်စားလှယ်တဦးကလည်းဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်အားလုံးပါဝင်ဖို့တိုက်တွန်းသွားပါတယ်
။ပြည်ထောင်စုမြန်မာနိုင်ငံမှာရှိတဲ့လူမျိုးများအကြားငြိမ်းချမ်းစွာအတူရှင်သွဲနေနိုင်ဖို့ဖက်ဒရယ်ဒီမိုကရေစီတောင်းဆိုဖို့ပေါ့လားအရေးဟာရန်ကိုအလုံးကိုအရေးကြီးလာပါတယ်။ကျွန်တော်ကချင်လူမျိုးများဟာဗိုလ်ချုပ်အောင်စံတည်ပြီးခဲ့တဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ပေါက်ရေးဟာပေါ်ပေါက်ရေးကိုမြန်မာ60ကျော်ကြာဒီနေ့တောင်းဆိုနေခဲ့ခြင်းဖြစ်ပါတယ်ခင်ဗျအာနာရှင်စစ်ဖြစ်တဲ့ရင်ဘောချောအောင်ဆိုင်ရဲ့ဒီကိုအများအကောင်းပြေပေါ်နိုင်ဖို့ဗမာမိတ်ဆွေများအနေနဲ့လည်းလက်ခံပြီးကြဖို့တိုက်တွန်းရှင်ပါတယ်
ဒီကနေ့တက်ရောက်လာတဲ့တိုင်းသားလူမျိုးစု16စုကတော့ကချင်ကရင်ချင်းရခိုင်ရှမ်းဗမာလီစုဝပအိုတအန်းပလောင်ကဒူးဒိုင်းနဲ့မျိုးအင်းသားမရမာကြီးတက်စားတဲ့လူမျိုးတွေဖြစ်ကြပြီးဟိန္ဒူဘာသာဝင်တမီးလူမျိုးနဲ့အစ္စလမ်ဘာသာဝင်တွေလည်းပူးပေါင်းပါဝင်ခဲ့ကြပါတယ်